အခန်းကြီး5အဲ့ဒီနောက်အိုင်တဖက်ကန်ဂေရတနယ်ကိုသူတို့ရောက်လာတယ်။ယေရှုလှေဘော်ကဆင်းနာနဲ့နတ်ဆိုးပူးသူတယောက်တင်းကျန်းကူတွေကြားကနေထွက်လာပြီးယေရှုနဲ့ဆုံတယ်။တင်းကျန်းတစားပြင်မှာနေတဲ့သူ့ကိုဖမ်းချုပ်နိုင်သူမရှိခဲ့ဘူးဘူး။တန်ကြိုးနဲ့ခြိထားလို့တော့မရဘူး။ခြေချင်းခတ်ပြီးလက်ကိုတန်ကြိုးနဲ့ခြိထားလဲတန်ကြိုးကိုဆွဲဖြတ်ခြေချင်းကိုအပိုင်းပိုင်းချိုးလိရှိတယ်။သူ့ကိုဖမ်းချုပ်နိုင်သူမရှိဘူး။တင်းကျိုင်းတစားပြင်နဲ့တောင်ပေါ်မှာနေနေညညအော်ဟစ်ပြီးကိုကိုကြောက်ဆောင်နဲ့ရှာအောင်လှုပ်တက်တယ်။သူကယေရှုကိုလှမ်းမြင်တဲ့အခါအပြေးအလွှားလာပြတ်ဝတ်ပြီ
းအမြင့်ဆုံးဘုရားသခင်ရဲ့သားတော်ယေရှုခမည်းတော်ကျုပ်နဲ့ဘာဆိုင်လို့တော့ကျုပ်ကိုဓမ္မခတ်ဘူးလို့ဘုရားသခင်ကိုတိုင်တီးပြီးကြင်ဆိုပါ
လို့ပေါ်ပြောတယ်။ယေရှုက
နတ်ဆိုသူ့အထဲကနေထွက်ဆန်
းဆိုပြီးအမိတ်ပေးလိုက်လို့ပဲ
မင်းနာမည်ပါလဲ
လို့ယေရှုမေးတဲ့အခ
ါကျုပ်နာမည်တပ်ဖွဲ့လို့ခေါ်တယ်ကျုပ်တို့ဟာအလုံးအရင်ကြီးပါ
လို့ဖြေတယ်ပြီးတော့ဒီပြည်ကနေမနှင်ထုတ်ဖို့နတ်ဆိုးတွေအကြိမ်ကြိမ်တောင်းပန်တယ်အဲ့ဒီတောင်ပေါ်မှာဝတ်အုပ်ကြီးတအုပ်ကျက်စားနေတယ်နတ်ဆိုးတွေက
ကျုပ်တို့ကိုဒီဝတ်အုပ်ထဲဝန်ခွင့်ပြုပ
ါလို့တောင်းပန်တယ်ယေရှုခွင့်ပြုလိုက်တော့နတ်ဆိုးတွေထွက်သွားပြီးဝတ်တွေထဲဝင်ပူးတဲ့အတွက်2000လောက်ရှိတဲ့ဝတ်အုပ်ဟာကဘာပေါ်ကနေတဟုန်တိုးကျပြီးရေနစ်ကုန်တယ်။ဝတ်ကျောင်းသူတွေကမြို့ရွာတွေစီအပြေးလွာသွားပြောပြတဲ့အခါဖြစ်ပျက်ပုံကိုလူတွေလာကြည့်ကြတယ်။သူတို့ယေရှုစီရောက်လာတဲ့အခါနတ်ဆိုးတက်ဖွဲ့ဝင်ပူးဘူးသူဟာအဝိဝတ်ပြီးပုံမှန်စိတ်အခြေအနေနဲ့ထိုင်နေတာကိုမြင်လိုက်ရတော့ကြောက်လန့်သွားတယ်။မျက်မြင်သက်တွေကလည်းနတ်ဆိုးပူးသူဘာဖြစ်ခဲ့လဲ။ဝတ်တွေဘလို့ဖြစ်သွားတယ်ဆိုတဲ့အကြောင်းပြန်ပြောပြကြတယ်။ဒါကြောင့်လူတွေကယေရှုကိုဒီနေကနေထွက်သွားပါဆိုပြီးတောင်းပန်ကြတယ်။ယေရှုလှေပေါ်တက်တဲ့အခါနတ်ဆိုးပူးခဲ့ဘူးသူကအတူလိုက်ခွင့်ပြုပါလို့တောင်းပန်တယ်။ယေရှုကခွင့်မပြုပဲ
။ဆွေမျိုးသားချင်းတွေရှိရာအိမ်ကိုပြန်ပြီးခမည်းတော်ယေဟောဝါဘုရားလှုပ်ပေးခဲ့တာတွေဂယုဏပြခဲ့တာတွေကိုပြောပြပ
ါလို့မာတယ်။အဲ့ဒီလူကသူ့အတွက်ယေရှုလှုပ်ပေးခဲ့တာတွေကိုဒီကပိုလီနယ်မှာသွားပြောပြတဲ့အခါလူအားလုံးအံ့အားသင့်ကုန်တယ်။ယေရှုကကမ်းတစ်ဖက်ကိုလှေနဲ့ပြန်ကူးလာတဲ့အခါလူတွေအုပ်လိုက်ကြီးရောက်လာတယ်။အိုင်နားမှာရှိနေတော့ယာအီရုလို့ခေါ်တဲ့တရားစရမှုကယေရှုကိုမြင်တော့ခြေရင်းမှာလာပြတ်ဝတ်တယ်
။ဆရာကျွန်တော်သမီးလေးအသေးအတန်ဖျားနေပါတယ်။ဆရာလိုက်လာပြီးသမီးလေးအပေါ်လက်တင်လိုက်ရင်သူနေကောင်းသွားမှာပါ
။လို့တဖွာဖွာအတနာခံတာနဲ့ယေရှုကသူ့နောက်လိုက်လာတယ်။လူအုပ်လဲယေရှုနောက်ကနေတိုးခွေ့ပြီးလိုက်ပါလာတယ်။ဆယ်နှစ်နှစ်လုံးသွေးသွန်သာဆွဲနေတဲ့အမျိုးသမီးတယောက်ရှိတယ်။တမားတော်လဲစုံရှိသမျှလဲကုံသွားပေမဲ့သူခံစားနေရတဲ့ဝေဒနာမတက်တာတဲ့အပြင်ပိုလို့ရောင်ဆိုးလာတယ်။သူကယေရှုရဲ့တည်င်းကိုကြားတဲ့အခါလူအုပ်ထဲတိုးဝင်ယေရှုနောက်ကနေကတ်လိုက်လာပြီးဝတ်လုံကိုတို့တယ်
။သူ့ဝတ်လုံကိုတို့လိုက်ယုံနဲ့ငါယောဂတက်တာသွားမှာပဲ
လို့စိတ်ထဲမှာသူတွေးနေခဲ့တာအဲ့ဒီခါချက်ချင်းဆိုသလိုတွေးစင်းတာရက်သွားပြီးယောဂတက်တာသွားတာကိုသူခံစားလိုက်ရတယ်ယေရှုကသူ့ကိုကနေတကိုးထွက်သွားတာကိုတိတိချင်းပတ်လေကလူအုပ်ကိုကြည့်လိုက်ပြီး
ကျွန်တော်ဝတ်လုံကိုဘယ်သူတို့တာလဲ
လို့မေးတယ်တပည့်တွေက
လူတွေကြိတ်ကြိတ်တိုးနေတာကိုမြင်ရတဲ့ဘယ်သူတို့တာလဲဆိုပြီးမေးနေတာလား
လို့ပြောကြတယ်ဒါပေမဲ့ယေရှုကဘသူတို့မှန်းသိနိုင်မှုပတ်လေကိုကြည့်လိုက်တယ်။ယောဂပျောက်သွားမှန်းသိလိုက်တဲ့အဲ့ဒီအမျိုးသမီးကကြောက်လို့တဆတ်ဆတ်တုန်နေတယ်။ယေရှုရှေ့မှာဒူးထောက်ပြီးအကြောင်းစုံကိုအမှန်အတိုင်းဝန်ခံတယ်။ယေရှုက
"သမီး၊သမီးရဲ့ယုံကြည်ခြင်းကပြန်ကျမ်းပါစေပြီ။စိတ်အေးလက်အေးသာပြန်ပါတော့။ယောဂနှိမ့်ဆက်တဲ့အတန်ကင်းဝေးပါစေ
"လို့ပြောလိုက်တယ်။အဲ့ဒီလိုပြောနေတော့တရားစီရင်မှုရဲ့အိမ်ကနေလူတချို့ရောက်လာပြီ
းတမီးလေးဆုံးသွားပါပြီဆရာကိုဒုက္ခမပေးပါနဲ့တော့
လို့ပြောတယ်ဒါကိုကြားတော့ယေရှုကတရားစီရင်မှုကို
ဘာမှမစိုးရိမ်ပါနဲ့ယုံကြည်ခြင်းသာရှိပါ
လို့ပြောလိုက်တယ်အဲ့ဒီနောက်ပေတရုယာကုပ်နဲ့သူ့ညီယောဟန်ကလွဲလို့ဘသူ့ကိုမှသူ့နောက်လိုက်မလာခိုင်းဘူးယေရှုကတရားစီရင်မှုရဲ့အိမ်ကိုရောက်တဲ့အခါလူတွေအိုးအိုးကြက်ကြက်ဖြစ်နေတာအော်ဟင်ငိုယူနေကြတာကိုတွေ့ရတယ်။ဒါနဲ့အိမ်ထဲဝင်ပြီး
ဘာလို့အိုးအိုးကြက်ကြက်ဖြစ်ပြီးငိုနေတာလဲဒီမိန်းကလေးတည်တာမှမဟုတ်ပဲအိပ်ပျော်နေတာ
လို့ပြောလိုက်တော့လူတွေလောင်ရည်ကြတယ်ယေရှုကအားလုံးကိုအပြင်ထွက်ခိုင်းပြီးမိန်းကလေးရဲ့မိဘနှစ်ပါးနဲ့လိုက်ပါလာတဲ့တပည့်တွေကိုပဲခေါ်ပြီးမိန်းကလေးရှိတဲ့အခန်းထဲဝင်သွားတယ်အဲ့ဒီနောက်မိန်းကလေးရဲ့လက်ကိုကင်ပြီး
တလိတကုမိ
လို့ပြောတယ
်မိန်းကလေးကျွန်တော်ပြောမယ်ထပ
ါလို့အတိတ်ပဲရတယ်ဆယ်နှစ်အရွယ်ရှိတဲ့အဲ့ဒီမိန်းကလေးဟာချက်ချင်းပဲထပြီးလမ်းလျှောက်တော့တယ်ဒါကိုလည်းမြင်ရောသူတို့ဝမ်းသာလုံးဆုသွားကြတယ်ယေရှုကဒီအကြောင်းဘသူကိုမှမသိစေနဲ့လို့အတန်တန်မှားကြပြီးတဲ့နောက်မိန်းကလေးကိုစားစရာတစ်ခုခုကျွေးဖို့ပြောတယ်